ကြာခင်ရက်ပိုင်းမှာ2020ပြည့်နှစ်ကုန်ဆုံးပြီးတော့2021နှစ်တစ်ထဲကိုဝင်ရောက်တော့မှာဖြစ်ပါလေ။ကုန်လွန်ကာလ2020ပြည့်နှစ်အတွင်းတိုင်းပြည်ရဲ့အခြေအနေရဲ့ရက်ပေါ်အကျဉ်းသုံးသပ်ချက်နဲ့2021နှစ်တစ်မှာဖြစ်ထွန်းလာနိုင်ခြေတွေကိုဒီဆွေးနွေးကမှနားဆင်ကြရပါမယ်။ Moving Forward Together အဖွဲ့တည်ထောင်သူနဲ့ဒါရိုက်တာဒေါ်ကြည်ကြည်စိန်၊နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကြံပေးအဖြစ်လုပ်ကိုင်နေသူဒေါ်ကြည်ပြချစ်စိုးတို့ပါဝင်ဆွေးနွေးထားကြပါလေ။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။ဒေါ်ကြည်ကြည်စိမ့်နဲ့ဒေါ်ကြည်ပြချစ်စောဒီရီဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗ
ျမင်္ဂလာပါရှင
်ဟုတ်ကဲ့မင်္ဂလာပ
ါကျွန်တော်ပထမဦးဆုံးမေးခွန်းကကျွန်တော်မကြည်စိမ့်နဲ့ကျွန်တော်စလိုက်ပါမယ်ဟလာကျွန်တော်တို့2020ကိုနည်းနည်းလေးသုံးသပ်ပြီးတော့2021ကိုမျှော်ကြည့်တာပေါ့နော်ဆိုတော့2020မှာကိုယ့်အနေနဲ့ပေါ့နော်ကိုယ်ကိုယ်တိုင်အနေနဲ့တိုင်းပြည်ရဲ့အခြေအနေရရက်ကိုကြည့်ပြီးတော့2020အတွင်းမှာကိုယ်မျှော်လင့်သလောက်ခရီးပောက်ခဲ့ပါလားမကြည်စိမ့်
ဟုတ်ကဲ့ရှင်2020မှာတော့ဒါကျမတို့အနေနဲ့ဒါမျောလင်းတလောက်တော့ဒါခီးမတွင်ခဲ့ဘူးပေါ့နော်ဆိုတော့အဲ့လိုပဲတည့်ပြီးတော့ဖြေရမယ်ထင်ပါတယ်ဆိုတော့ငကိုကလေးကလည်းဒါကိုယ့်ရဲ့မျောလင်းချက်ပေါ့နော်မျောလင်းချက်ကလည်း over expectation မဖြစ်နေဘူးတော့လိုတာပေါ့ဆိုတော့ democracy စနစ်ထွန်းကားဖို့ကျမတို့တွေဒီနှစ်ရှည်လာများအချိန်ရောအချိန်ရောယူရတယ်ဆိုတဲ့အခါမှာဒီမျောလင်းတဲ့ဟာတွေမှာဆိုလို့ရှိရင်ကျမအနေနဲ့ကတော့အစိုးရအဆက်ဆက်ရဲ့ဒီအပြုသဘောဆောင်ပြီးတော့ဒီထားခဲ့တဲ့ကောင်းတဲ့ဟာလေးတွေယူသုံးမယ်ဆိုလို့ရှိရင်အတွေ့အကြုံရှိပြီးသားသူတွေကိုဆက်ပြီးသုံးသွားမယ်ဆိုလို့ရှိရင်ဒီပြီးခဲ့တဲ့9နှစ်မှာတစ်ကနေပြန်ပြီးတော့လူတွေမှုတွေစနစ်တွေကိုပြန်ပြီးတော့ဟိုအစ်စ်လောက်တာမျိုးမဟုတ်ပဲနဲ့ဝန်ကြီးဌာနတွေဖြတ်တာပေါင်းတာအတစ်ထောင်တာစသည်ဖြင့်ပေါ့နော်လောက်တာမျိုးမဟုတ်ပဲနဲ့ရှင့်နေပြီးသားဖောင်ဒေးရှင်းပေါ်မှာပိုကောင်းအောင်အသုံးချသွားခဲ့မယ်ဆိုလို့ရှိရင်2020ကဒီထက်ပိုပြီးတော့ဒါအားရစရာကောင်းတဲ့နှစ်တစ်ခုဖြစ်လာမယ်လို့မျှော်လင့်ပါမျှော်လင့်နေတယ်ပေါ့နော်ကျွန်မသက်ကတော့ဟုတ်
ဟုတ်ကဲ့ဒါပေမဲ့အဲ့ဒီမျောလင်းချက်ကအမှန်ကျနဲ့နှံ့ကျက်မကိုက်ခဲ့ဘူးပေါ့နော
်ဟုတ်ကဲ့နောက်တစ်ခုကဒီတာရင်းသားရေးရဝန်ကြီးဌာနလိုဟာမျိုးတွေအစ်စ်ပေါ်ဆောင်လာရပေါ့နော်ဒါရည်ရွယ်ချက်တော့ကောင်းပါတယ်ဒါပေမဲ့ဟိုဘာတွေဖြစ်လာလဲပေါ့နော်တိုင်းသားရေးရဝန်ကြီးဌာနတွေကိုဘယ်လိုနေရာမျိုးမှာအတုံးချခဲ့တယ်လဲဆိုလို့ရှိရင်လည်းချီတီရောက်ရအိုးပြစီရမတွေ့ခဲ့ရအောင်ပေါ့နော်ဒါပေမဲ့2020ဒီဘက်ပြီးခဲ့တဲ့9နှစ်တာမှာတိတိတတယူရင်းွားတာကတော့ဒီရက်သက်စစ်သက်ဆက်ဆံရေးတွေတိုင်းသားနဲ့အစိုးရကြားယုံကြည်မှုတွေနဲ့ပါလာတာတွေငြိမ်းချမ်းရေးအရှိမရောက်တာတွေနောက်ဒီငယ်ဆက်လုံခြုံရေးကိစ္စတွေနဲ့ဒီအိမ်ကြီးချင်းဆက်ဆံရေးတွေကနည်းနည်းလေးပိုပြီးတော့ဟိုတစ်ဖက်ဆောင်နေပိုဖြစ်လာတယ်ပေါ့နော
်
ဒါတွေကိုဒီကိုဗစ်တခုတွေပေါ်မှာတော့အပြစ်ပုံချလို့မရအောင်လို့ရှင်းတယ်ပေါ့ဆိုတော့ကျွန်မအနေနဲ့ကတော့ကျန်းမာရေးဝန်ထမ်းတွေရဲ့ဒီကိုကျိုးစုအနည်းနာခံမှုတွေကိုလည်းဒါအများကြီးပဲဒါကျေးဇူးတင်ပါတယ်တာမန်ပြည်သူတယောက်အနေနဲ့လည်းဒီကျန်းမာရေးဝန်ကြီးဝန်ထမ်းတွေရဲ့ဒီဆောင်ရွက်ချက်တွေပေါ်မှာအများကြီးပဲကျွန်တော်တို့ညှိကိုအားထားရတယ်လို့ပြောဆိုတော့ဒါလေးတွေကတော့ဒီ2020မှာဖြစ်ခဲ့တဲ့အတွေ့အကြုံတွေပေါ်မှာမူတည်ပြီးကျွန်မအနေနဲ့ဒါကနုံသုံးတက်တာဖြစ်ပါ
ဟုတ်ကဲ့ခင်ဗျာမကြည်ပြချစ်စောအနေနဲ့ရော2020မှာညှော်လင့်တလောက်ခရီးပေါက်ခဲ့ပါသလား
2020ကတော့ဟိုဟိုကျမတို့ဟိုမှန်းထားတလောက်တော့မဖြစ်ဘူးပေါ့နော်အဓိကကတော့ဒီ9နှစ်တာကာလအတွင်းမှာကအစိုးရရဲ့အဲလှုပ်ဆောင်ချက်ကိုဟိုပြည်သူတွေကအမရဖြစ်တဲ့ဟာကအများကြီးရှိပါတယ်အဲငင်းချင်းရေးဖြစ်စဉ်နေစီးပွားရေးအခြေအနေတွေအဲဘောပေါ့နော်အရာတွေကိုအတိအကအမရဖြစ်တဲ့ဟာပေါ်မူတည်ပြီးတော့ဟိုကျမတို့မှန်းတလောက်မဖြစ်ဘူးနောက်တစ်ခုကကျတော့ COVID ဖြစ်တာပေါ့နော် COVID ဖြစ်တဲ့အခါမှာကျမရေးဝင်ကြီးဌာနရဲ့အခြေအနေပေါ့အခြေအနေနဲ့နောက်တစ်ခုကဒီအထွေအုပ်ချုပ်ရေးအေကန္တာရဲ့အခြေအနေဒီမှာအတိအကတော့ဒီ institution တွေကျမတို့ရဲ့ institution တွေအားနည်းချက်တွေပေါ့ကျမရေးဝင်ကြီးဌာနရောဒီထွေအုပ်ရောနှစ်ခုဆုံးအစိုးရဝင်ကြီးဌာနတွေအကုန်လုံးရဲ့အားနည်းချက်တွေပါ institution ရဲ့အားနည်းချက်တွေမှာဒီ covid လိုမျိုးကိစ္စတွေဖြစ်လာတဲ့အခါမှာဒီညွှန်ကြားချက်တွေအမျိုးမျိုးထွက်သွားတဲ့ဟာတွေပေါ်မူတည်ပြီးတော့ပေါ့နော်ပြည်သူတွေကအမျိုးမျိုးဖြစ်တဲ့ဟာကတကယ့်ကိုဟို2020ရဲ့crisis အခြေအနေတွေလို့ပြောလို့ရမယ်အဲ့ဒါကတကယ်ဟိုအားမရခဲ့ဘူးပေါ့အခုဒီ second wave လောက်မှနည်းနည်းတည်နေတော့ first wave တုန်းကဆိုလို့ရှိရင်တော်တော်လေးဟိုတပေါင်းတင်းနိုင်ခဲ့တာပေါ့နော်အဲ့ဒါမျိုးတွေရှိခဲ့တယ်အဲ့တော့ဒီ2020အတွက်ကတော့ကျမတို့က covid ကိုတော့အဆိုးဆုံးရင်ဆိုင်ရတဲ့အခြေအနေဖြစ်ပါတယ်အဲ့ဒီရှေ့ကတော့ဒီခုနငင်းချမ်းရေးတို့စီးပွားရေးတို့က ဒီအားနေတဲ့ဟာတွေကနေပြီးတော့ဒီ2020မှာကိုဗစ်လည်းဖြစ်တယ်ရွေးကောက်ပွဲလည်းရှိလာတယ်အချိန်ကြီးပေါ့နော်အချိန်ကြီးပေါင်းစုံမှာကတော့ကိုဗစ်ကတော့အားမရဆုံးအချိန်ကြီးတစ်ခုဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့မတိပြပြောတဲ့အထက်မှာတော့ကျွန်တော်နောက်သွားမယ့်မေးခွန်းရဲ့အဖြေတစ်ပိုင်းတစ်စားတော့ပါသွားတယ်ပေါ့လေဒါပေမဲ့မကြည့်စိ2020ကမျှော်လင့်သလောက်ခီးမပေါက်ခဲ့ဘူးဆိုတဲ့အထက်မှာအဲ့ဒီအထက်မှာအချိန်ကြီးကကန္တာတိုင်းပြည်ရဲ့အချိန်ကြီးကန္တာနဲ့ပတ်သက်ပြီးတော့အချိန်ဆုံးဖြစ်ခဲ့တဲ့ကန္တာအချိန်ကြီးရောရှိပါသလားဒါမှမဟုတ်နောက်တစ်ခုကကြတော့စိတ်ပြက်လက်ပြက်အဖြစ်ရဆုံးအချိန်ကြီးကန္တာဆိုတာရောရှိပါသလား
ဟုတ်ကဲ့ပါရှင်အစိုးရကအကောင့်ကိုအရင်ပြောရမယ်ဆိုလို့ရှိရင်တော့ online platform တွေတော်တော်အလုပ်တွင်လာတာတွေ့ရပါတယ်အစိုးရအနေနဲ့ပဲဖြစ်ဖြစ်ဒီဝေးလံတဲ့တိုင်းရင်းသားဒေသကလူတွေနဲ့ပဲဖြစ်ဖြစ်အရင်ကဆိုကျမတို့တွေကလူချင်းတွေ့ခွင့်ရဖို့ပဲလုပ်ခဲ့ရတာပေါ့နော်ဒီလူချင်းမတွေ့နိုင်ဒိတ်မရတဲ့အချိန်လေးနေပြည်တော်နဲ့ရန်ကုန်ကျွန်တော်တို့ဒီမနေ့သွားလိုက်နေ့လည်ပြန်လာလိုက်ခဏခဏလုပ်ခဲ့ရတဲ့ရက်တွေအများကြီးပေါ့လေအခုကတော့ဒါကိုဗစ်ရဲ့ဒီအစိုးရကအမျက်ပဲပြောရမယ် Zoom meeting နေနဲ့ online နဲ့ဒီအစိုးရဟိုဝန်ထမ်းတွေနဲ့တော်တော်အသားကျလာပြီလို့မြင်ပါတယ်အစိုးရနဲ့တကွဒီဝေးလံတဲ့ဒေသကလူတွေတိုင်းသားခေါင်းဆောင်တွေအနေနဲ့လည်းဒါ Zoom meeting နဲ့ဒါမစိမ့်တော့ဘူးမကြောက်ကြတော့ဘူးပေါ့နော်အရင်ကဆိုကျွန်တော်တို့က generation gap တွေလည်းရှိတဲ့အခါကျတော့ဒီလူကြီးတွေက Zoom ကိုတော့ online ကို online platform ကိုတော့မှာတော်တော်လေးကိုသူတို့ဟိုတွန့်ဆုတ်ကြတယ်ပေါ့အခုကတော့ရွေးစရာမရှိဒါဟိုအစိုးရအကောင့်လို့ကျွန်မအနေနဲ့မြင်တယ်ဆက်လက်ပြောထောင်တင်တဲ့အလေးချင်းတစ်ခုလို့လည်းမြင်တယ်ပေါ့နော
်
ဆိုတော့အမပြောရတဲ့နေရာပါတဲ့တစ်ခုကတော့ဒီပြည်ရေးအောက်ကနေပေါ့နော်ချွေအုပ်ကိုပေါ့ဒီပြည်အောင်စုဆိုရဖွဲ့ရုံဝန်ကြီးဌာနအောက်ကိုရွှေ့ထုတ်လိုက်တယ်ဒါဖြစ်တဲ့ကိစ္စတခုလို့ကျွန်မအနေနဲ့ဒါရေပုံရအဖြစ်မြင်တယ်ပေါ့လေဒါပေမဲ့တကယ်လက်တွေ့မှာဖြစ်တဲ့ဒီစိန်ခေါ်မှုကတော့ပါလဲဆိုတော့အရင်တုန်းကဝန်ကြီးဌာနတခုလည်းအောက်မှာရှိခဲ့တဲ့ဒီရဲနဲ့ချွေအုပ်နဲ့ဒီအခုဒီမတူညီတော့တဲ့ဒီရက်သက်စစ်ပတ်အုပ်ချုပ်ရေးအောက်ကိုရောက်သွားတဲ့အခါကျတော့သူတို့ရဲ့ပူးပေါင်းဆောင်ရွက်မှုကနည်းနည်းလေးအားနည်းလေဒါကိုဘယ်သူကကမကထလုပ်ပြီးတော့ပို့ပြီးတော့ဟိုပူးပေါင်းဆောင်ရွက်မှုအားကောင်းအောင်လုပ်ပေးမလဲဆိုတဲ့ stage တခုမှာကျွန်မတို့ရောက်နေရပေါ့နော်ဒါလေးကိုပို့ပြီးအသက်သွင်းရမယ်အနေထားတခုလို့ကျွန်မအနေနဲ့မြင်တယ
်
ဒီပုံကအဖြစ်ပြောရရင်တော့အဲ့ဒီဆောင်ရွက်ချက်ကလေးကိုလည်းကျွန်မအနေနဲ့ဒါဖြစ်တင်တယ်လို့ထောက်ခံပါတယ်ပေါ့လေနောက်တစ်ခုကကျတော့ democracy စနစ်ဒီတဘောတဘာဝအဖြစ်ရောက်ဒီလက်ပေးလက်ယူမှုတွေလျှော့လာတယ်ဒါအစိုးရယုံနေမှာချိုချိုတတနဲ့ဒါပြောဆိုဆက်ဆံရေးတွေကောင်းလာတယ်ဒါလေးတွေကလည်းဒီမိုကရေစီစနစ်ရဲ့ဒီပေါ်ဆောင်မှုတစ်ခုဖြစ်တယ်လူတွေထုတ်ဖော်ပြောဆိုတာရှိလာတယ်ပေါ့နော်ဒီပိုင်းထဲမှာလည်းအပြန်လည်းတရားစွပ်စွမှုတွေညားလာတာတွေကိုလည်းဒါကျွန်မအနေနဲ့ဒါတွေ့ရပါတယ်ပေါ့ဒါလေးတွေကတော့ဟိုကောင်းတဲ့ဟိုအချက်လို့ကျွန်မအနေနဲ့ဒါရေပုံရသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာမကြည့်ပါမကြည့်ပါခုနပြောရတဲ့ထဲမှာတော့ covid ကိုတော့ဒါ2020မှာကျွန်တော်တို့အပြင်းထန်ရင်ဆိုင်ရတဲ့ခြေနေလို့ပုံသက်သွားတယ်ဆိုတော့ဘယ်ခြေနေကဏ္ဍနဲ့ပတ်သက်ပြီးတော့ကျေနပ်မှုရခဲ့တာမျိုးရှိပါလဲ
ကျွန်မအနေနဲ့ကကျေနပ်တာကတော့ဒီရွေးကောက်ပွဲအခြေအနေပဲအဲ covid ဖြစ်တဲ့အခါမှာ covid နဲ့ရွေးကောက်ပွဲနဲ့ကျွန်မတို့တကြိုင်နေချင်းပါရတဲ့အခြေအနေဖြစ်သွားတယ်ချင်းပါရတဲ့အခြေအနေဖြစ်တဲ့အခါကျတော့ဒီကျွန်မတို့ထင်တာကဒီရွှေကောက်ပွဲရွှေတွေကိစ္စတွေလိုမျိုးလေးအတန်မျိုးစုံရှိတာပေါ့နော်အဲ့ဒါမျိုးတွေရှိလာတယ်ဒါပေမဲ့တကယ်တကယ်ရွှေကောက်ပွဲလုတ်တဲ့အခါမှာပြည်သူတွေရဲ့လိုက်နာမှုပေါ့ပြည်သူတွေလိုက်နာမှုကအရင်ချင်းတက်တယ်နောက်ပြီးတော့ပြည်သူတွေမဲသိမှုကတိမ်မြင့်တက်တယ်အဲ့ဒါကကျွန်မတော်တော်လေးကျေနပ်တယ်ဒီရွှေကောက်ပွဲကိုကျွန်မမဲမသိဘူးလို့ကျွန်မတို့ကတော်တော်များများထင်ကြတာ
ထင
်ကြတဲ့အခါဆိုတော့အဲ့ဒါဖြစ်တဲ့အခါကျတော့ကျွန်မတိတ်ပြီးတော့အဲ့ဒီဟာကိုကျေနပ်တယ်ပေါ့နော်ဒီပြည်သူတွေရဲ့နိုင်ငံရဲ့ရည်ချိန်မြင့်တက်မှုကဒီ2020မှာအရင်သိတာတယ်အဲ့ဒါအကောင်းဆုံးပဲပေါ့ဟုတ
်ကဲ
့စိတ်အပြည့်ဆုံးကတော့ကျွန်မတို့ရဲ့ခုနကပြောသလိုပေါ့ institutional culture ပေါ့နော်နောက်တစ်ခုကတော့နိုင်ငံဝန်ထမ်းတွေရဲ့စွမ်းရည်ပါပဲဒါကလည်းသူတို့ကတော့အပြစ်ပြောတာမဟုတ်ဘူးကျွန်မတို့ရဲ့နိုင်ငံဝန်ထမ်းစွမ်းရည်ကဟိုအားနေတဲ့အခြေအနေကြီးအများကြီးရှိနေတယ်ပေါ့အခုလို covid လိုမျိုးကိစ္စကြီးရင်ဆိုင်ရတဲ့အခါမှာသူတို့ရဲ့စွမ်းရည်အရန်ပွားကနေပေါ်လာတယ်ဥပမာဆိုရင်ဟိုဆီယမတော်မြင့်စိန်ဟိုဒီ
ဆီယမကြီး
သူဆက်ခံရတဲ့ဆီယမကြီ
း
ဆီယမကြီးဆိုရင် तू ပြောသွားတဲ့အမေစုနဲ့ပြောသွားတဲ့ interview မှာဆိုရင် तू ကအရန်ကိုနိုင်ငံဝန်ထမ်းကြီးရဲ့အကြောင်းကိုတစ်ခုပြောသွားတာအဲ့တော့အဲ့ဒီအခြေအနေကြီးပေါ့နော်အဲ့ဒီအခြေအနေကြီးကအရန်ကိုဟို highlight ဖြစ်သွားစေတယ်နိုင်ငံဝန်ထမ်းကြီးရဲ့စွမ်းရည် capacity ဘလောက်ဟိုသူတို့ရဲ့ capacity ဘလောက်ထိအားနည်းနေသေးလဲဆိုတဲ့ဟာကိုကျွန်မ
ဒါလေးကျွန်တော်မြင်တာတော့ကျွန်တော်အခုပိုင်းမြင်တာဆိုရင်တစ်လုံးကတော့တက်လုံးကတော့ဟလာဒီဝန်ထမ်းတွေရဲ့ဆွမ်းဆောင်ရည်ကဖြက်စီးခံထားရတယ်လို့ဖြစ်ပြီးတော့ပျက်စီးလာတာပေါ့နော
်ဟုတ်တယ်အဲ့ဒါအ
မှန်တော့ ရင်တော့ကတော့ဒီကိစ္စကဘယ်လိုလဲဆိုတော့ကျွန်တော်တို့ပုံမှန်ပြီမှာတဘူး issue လို့ခေါ်တယ်မပြောကြတဲ့တိတိမမပြောကြတဲ့ကိစ္စတွေအများကြီးရှိတယ်
ဟုတ်ကဲ့
ညမှာဒီကိစ္စလည်းတစ်ခုအပါဝင်လို့ကျွန်တော်တို့ထင်တာပဲအခုတော့ယူဆာကပြောလာဆိုလာတဲ့အစင်ရောက်ပြီဆိုတော့ရှေ့ကိုနည်းနည်းလေးပြောင်းဖို့အတွက်လမ်းစာပေါ်လာပြီလို့အဲ့လိုများအတွေ့အတွေ့ကြည့်လို့ရမလားတော့မသိဘူးနော်ဟုတ်ကဲ့
အရန်ကုန်းကတော့ဟိုဟိုပါပေါ့နော်ဟိုကျွန်တော်ကအချင်းလေးကိုလက်ခံသွားပြီလက်ခံသွားပြီဆိုတော့နောက်တစ်ဆင့်ကိုတက်ဖို့ပဲလိုတာပေါ့ဟုတ်ကဲ့
အဲ့လိုပဲမျှော်လင့်ရမှာပဲနော်ဟုတ်ကဲ့ဆိုတော့ကျွန်တော်အခုကျွန်တော်တို့2020ကိုအကြံဉာဏ်လေးရတဲ့အချိန်ပြင်မှာအကြံဉာဏ်လေး2020ခုနည်းနည်းငဲကြည့်ပြီးတော့အခု2021ကိုရှေ့ကိုနည်းနည်းကျွန်တော်တို့မျှော်ကြည့်ကြတာပေါ့နော်ဆိုတော့ပထမဦးဆုံးတော့လက်ရှိကကျွန်တော်တို့ကကိုဗစ်နဲ့အတူဆင်းနေနေတိုင်းချင်းဆိုတာက new normal ဖြစ်ပြီးပုံစံတွေသွားနေရမယ်တော့ဒီသွားမယ်ကျွန်တော်တို့မသိဘူးဆိုတော့2020ကလာလိုက်တဲ့ဥစဉ်2021ကိုကျွန်တော်တို့ကကိုဗစ်နဲ့ဆက်သွားရမှာဆိုတော့မကြည့်စင်းရေ
ကျွန်မစိတ်ပြတ်တာလေးကိုအရင်ပြောလို့ရ
ပါတယ်ပြောပါပြောပါကျွန်မ
မဖြေရသေးဘူး
ပြောပါခင်ဗျပြောပါခင
်ဗျဟုတ်ကဲ့ဟုတ်ကဲ့ဟိုဆက်သွားတော့ကျွန်မဒီကောင်းတဲ့ဟာလေးကိုကျွန်မခြေနဲ့တာလေးကိုပြောလိုက်တာပေါ့နော်ဟိုစိတ်ပြတ်တဲ့အပိုင်းမှာတော့ကျွန်မအနေနဲ့ဒီငင်းချမ်းရေးဖြစ်စဉ်ကိုတော့ဒါဒီ9နှစ်တာအတွင်းမှာအရင်လေးကနေပြန်ပါသွားတယ်လို့ကျွန်မအနေနဲ့မှတ်ယူပါတယ
်
နောက်ဒီအရက်သက်စစ်သက်ဆက်ဆံရေးလည်းပြည့်ရွှန်းလာတာပို့တွေ့ရတယ်အပြန်အလှန်လေးစားမှုတွေလျော့လာတယ်ပေါ့နော
်ပူ
းပေါင်းဆောင်ရွက်မှုတွေအားနည်းလာတာတွေ့ရတယ်ဒီအစိုးရတည့်ရအနေနဲ့ဟိုဟိုပါပေါ့နော်ဒီလုံချုံစိတ်လုံချုံရေးပိုင်းဆိုင်ရာအားနည်းနေသလို insecure ဖြစ်နေသလိုမျိုးများပေါ့နော်ဒီဟိုဒီအရက်သက်စစ်သက်ဆက်ဆံရေးမှာဒါမျိုးလေးတွေမြင်ရတယ်နောက်ဒီပြည်နယ်တွေမှာဗိုလ်ချုပ်ကြေးလို့ဟာမျိုးတွေလိုက်ချောင်လာတယ်ပေါ့နော်ဆိုတော့ဒါလေးတွေကတော့ကျမတို့ဒီဟိုကျမကတော့ဒါငင်းချမ်းရေးနဲ့ပတ်သက်ပြီးတော့ရှေ့ရှုလုပ်နေတဲ့ဖွယ်စည်းဖြစ်တဲ့အခါကျတော့ဒီလိုမျိုးပြည်နယ်တွေမှာဟိုငင်းချမ်းရေးဆွေးနွေးပွဲတွေလုပ်နေတဲ့အချိန်မှာတစ်ဖက်ကဗိုလ်ချုပ်ကြေးလို့ဟာမျိုးလိုက်ချောင်နေတဲ့ဟာမျိုးတွေကတော့ဒါငင်းချမ်းရေးဒီအထောက်ပံ့ကောင်းနေမဖြစ်နိုင်ဘူးပေါ့နော်ဒီဌာနဆိုင်ရာအချင်းချင်းကြားမှာရှိရပြည်တော်စုနဲ့ပြည်နယ်အစိုးရအဖွဲ့ကြားမှာရှိရစိတ်ဆက်ဆောင်ရွက်မှုနဲ့ဒီဖြန့်ကျက်ပြီးတော့လေ bad eye views နဲ့ချိရဒီအလုံးစုံခြုံငုံပြီးလုပ်တဲ့စိတ်ဆက်ဆောင်ရွက်မှုတွေအားနဲ့လေအဲ့ဒီအပိုင်းလေးကိုတော့နည်းနည်းလေးကျမအားမရဖြစ်မိပါတယ်ရှင
့်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့
ကျေးဇူးပါ
ဟုတ်ပြီကျွန်တော်တို့2021ကိုမျှော်ကြည့်ကြရအောင်ပါဆိုတော့မကြည့်စိမဲဆက်လိုက်ပါကျွန်တော်တို့တည်သွားမယ်ကိုဗစ်က2021ထဲမှာဘယ်အချိန်လောက်မှမှစပြီးတော့နည်းနည်းလေးရင်အေးရမယ်လို့မကြည်စင်ကိုယ်တိုင်မျှော်လင့်ထားပါတယ
်အဲ့ဒါကလေဟိုတနေ့ကပဲပြောလိုက်တာပေါ့နော်ဒီထုတ်ပြန်ချက်တစ်ခုမှတွေးလိုက်တာကိုဗစ်နဲ့ရှင်တွဲနေထိုင်သွားဖို့အတွက်ကြိုးစားကြရတော့မယ်စီးပွားရေးတွေအကြာကြီးပိတ်ထားလို့မရတော့ဘူးဆိုတဲ့သဘောမျိုးကြီးဟိုထုတ်ပြန်ညွှန်ကြားလာတာတွေတွေ့ရတယ်ဒီနှစ်ကုန်ပြီလို့ရှိရင်လည်းဒီလေအဲလိုင်းတွေပြန်ဖွင့်တော့မယ် domestic airline တွေပေါ့နော်တချို့ဟို schedule တွေ roster တွေ router တွေပြန်ထွက်နေပြီအဟိုသူရဲ့ဟိုသွားမဲ့ schedule တွေထွက်တယ်ပေါ့လေဆိုတော့ဒီ Spanish flu လို့ဟာမျိုးကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းသူတို့ဒီ1900ရှင်မှာဖြစ်ခဲ့တဲ့ Spanish flu ပါလေဒါနှစ်နှစ်လောက်ကြာခဲ့တယ်ပေါ့တော့ဒီဒါကတော့ဟိုဘက်ကခေတ်ကိုလေနော်ဒီဘက်မှာကျတော့ဒီ vaccine ကိစ္စတွေပေါ်လာမယ်လို့ပြောကြတယ်ဆိုကြတယ်ပေါ့နော်အခုဒီအကိုရဲ့အစိုးရကိုယ်စားလှယ်ကလည်းဒီအိန္ဒိယမှာ vaccine အတွက်ရောင်းနေတယ်ပြည်သူ15%အတွက်ဝယ်မယ်ဆိုပြီးတော့ဒီ main ကိုမှကြားလိုက်တယ်ပေါ့နော်အဲ့တော့ဟိုဒီဟာတွေကဟိုဘာပေါ်မှမူတည်လဲဆိုတော့စိတ်အေးရမလားဆိုရင်တော့ကျွန်မအနေနဲ့ကတော့ဟိုစိတ်အေးရမယ်စိတ်ဒုံဒုံကြသွားမယ်လို့မယူဆဘူး2021ကလည်းကျွန်တော်တို့အတွက် covid နဲ့ဒီဟိုကြီးလန့်စာစားဆောင်နေရအောင်ပဲ period တစ်ခုဖြစ်နေမယ်လို့မြင်တယ်အဲ့တော့ဒီပြည်ရင်းလေကြောင်းလိုင်းတွေပြန်ဖွင့်မလာပြီးတော့နေဆက်တွေပြန်ဖွင့်မလာဟိုဘလို့အတိုင်းတာအထီးဒီ covid significant တွေလိုက်နာပြီးလူတွေအလုပ်လုပ်ကြမလဲနောက်ပြီးတော့စိတ်ပိုင်းဆိုင်ရာပေါ့နော်လူတွေရဲ့ဒီ trauma ကြံခဲ့မဲ့အပိုင်းတွေထိခိုက်ကျန်ရတဲ့နောက်ဆက်တွဲပြဿနာတွေဘယ်လိုဖြေရှင်းကြမလဲဟိုဓာရီပေါ်မှာမူတည်ပြီးတော့မှကျမတို့အနေနဲ့ဒီစိတ်အေးနိုင်တယ်လို့မျှော်လင့်ပါတယ်ရှင
်ဟုတ်ကဲ့မကြည့်ပြအောင်ဘလောက်ထိသွားရအောင်မလဲကျွန်တော်တို့ဘယ်ချိန်လောက်မှများအတိုင်ငယ်စိတ်အေးရမယ်လို့များမျှော်လင့်ထားတာရှိပါလားမကြည့်ပ
ါဟုတ်ကဲ့ဟိုကိုဗစ်ကတော့ကျမတို့ကဒီကိုဗစ်နဲ့နေထိုင်ပါရမယ့်ပုံစံအခြေအနေပေါ့နော်အခြေအနေမှာဆိုတော့ဒီအခုကကိုဗစ်ကာကွယ်ဆေးလေးအေပေါ်လာပြီပေါ်လာပြီဆိုတော့ဒါပေမဲ့မြန်မာပြည်ရောတော့ပေချင်းမရမယ်မြန်မာတော့မတည်သေးဘူးဒါပေမဲ့ဒီအစိုးရဝန်ထမ်းတွေကြားထဲမှာတော့စပြီးတော့ထိုးဖို့ကျွန်မရေဝန်ထမ်းတွေဘောနော်အရင်ဆုံးထိုးဖို့ကတော့ပြင်နေကြပြီပြင်နေကြပြီဆိုတော့ဒါကလေအဲစိတ်အေးရမှုတစ်ခုပေါ့ဟိုကျွန်မတော့အစိုးရရအကောင်ပေါ့နော်စိတ်အေးရမှုတစ်ခုပါပဲအဲနောက်ပိုင်းကျရင်တော့တဖြည်းဖြည်းနဲ့တော့ဒီကိုဗစ်ကာကွယ်ဆေးကိုလည်းလက်လှမ်းမိလာမယ်ဒီသူတွေလက်လှမ်းမိလာမယ်ထင်ပါတယ်အဲနောက်တစ်ခုကအစိုးရဘက်မှကတော့ဒီကိုဗစ် economic relief plan ပေါ့နော်ကိုဗစ် economic relief plan က CRP ကဒီအကောင့်ထဲပေါ်နေတဲ့အပိုင်းတွေရှိပါတယ်သူအပိုင်းတွေသူတွေဆောင်ရွက်နေတာတွေလေးရှိတော့ အားအားရတယ်တော့မဟုတ်ဘူးပေါ့အစိုးရကတော့ဒီတောင်ဝင်အရှိဆုံးပဲကိုဗစ်ကိစ္စမှာဆောင်ရွက်ရမယ်ထဲမှာဒုက္ခတောင်ဝင်အရှိဆုံးဆိုတော့သူလုပ်နေတဲ့အပိုင်းကြီးလည်းရှိရဲအဲ့တော့ခုနလိုစီးပွားရေးအခြေအနေတွေဘယ်လိုရီကဗာပြန်လုပ်မလဲအဲဒီဒီတွေအတွက်ပေါ့နော်ခုနဆိုရှယ်ကိစ္စပေါ့နော်ဆိုရှယ်ဆိုရှယ်အရှူတွေအတွက်ကိုဘယ်လိုရီကဗာလုပ်မလဲအဲ့ဒါတွေကတော့ဒီ
အားရအားရတဲ့အခြေအနေတော့မဟုတ်သေးဘူးဒါပေမဲ့အင်ပရော့ဂရက်ပေါ့နော်ဆောင်ရွက်နေတာကြီးတော့ရှိပါတယ်။အင်းဒါတော့ဆိုတော့တော်တော်2017ထဲမှာတော်တော်လေးတော့ကိုဗစ်နဲ့ဆက်ပြီးတော့သွားနေကြအောင်ပဲပုံလို့ပဲမှတ်ကြည့်ကြရောမှတ်ကြည့်စင်ရောမြင်ကြတာပေါ့နော်။ဟုတ်။ဟုတ်ကဲ့။အဲအချိန်ဘယ်ကာလဆိုတော့ကျွန်တော်တို့ခံမှန်းရခက်တဲ့ဟာမျိုးတခြားဟိုတကယ်တိုးတက်ပါတယ်ဆိုတော့နိုင်ငံဒ အကြမ်းကြီးအဲ့လိုပဲနားလည်ရမယ်ပုံရှိနေပါတယ်နောက်တစ်ခုကတော့မကြီးစိန်2021မှာကိုကိုတိုင်ခံမှန်းထားတာပေါ့နော်တိုးတက်မှုတွေးရဖို့အလားအလာအကောင်းဆုံးကဏ္ဍဆိုရင်ဘာကိုမြင်ထားပါသလဲ
ဟုတ်ကဲ့ကျွန်မကတော့လေဟိုလူတွေလူငယ်တွေပေါ့ဒါဒီပြည်သူလူထုရဲ့ဒီအင်တာနက်ကိုသုံးပြီးတော့ငွေရှာနိုင်တဲ့စွမ်းရည်ဖြတ်ထုတ်မြန်နေလေးလာမှုစွမ်းရည်တွေပေါ့နော်ပူပေါင်းဆောင်ရွက်မှုစွမ်းရည်ဒါတွေကိုကျွန်မအင်မတန်မှပဲဒါဟိုကျွန်မတို့ဟိုမြန်မာတွေပေါ့နော်ဒီမြန်မာနိုင်ငံမှာဒီလောက်ဒီဟိုဘလို့ပဲဟိုဤပညာနောက်ကျတယ်ပဲပြောပြောမီးလာတလဲမလာတလဲဟိုအင်တာနက် connection အဝိုင်းအိုလိုင်းကောင်းလိုက်လိုင်းမကောင်းလိုက်နဲ့ကြားထဲမှာနော်တတော်ကိုစိတ်ရှည်တီးခံပြီးတော့ဒီအင်တာနက်ကိုဟိုဘာလို့လဲဆိုတော့ဒီ2020ရဲ့အတွေ့အကြုံကလူတွေကဒီတိုင်းငြိမ်ချိုင်နေငြိမ်ချိုင်ဟိုဝင်ငွေမရှိပဲဒီတိုင်းထိုင်နေမလားဟိုဝင်ငွေတစ်ခုခုရတာလုံမလားဆိုတော့ဒီမမျှော်လင့်ထားတဲ့သူတွေကလည်းဒါ online စီးပွားရေးတွေအာနောက်ပြီးတော့ဒီအင်တာနက်ကိုသုံးပြီးတော့အများကြီးပဲသူတို့ value add လုပ်လာနိုင်တယ်ပေါ့နော်ဆိုတော့ဒီဟာလေးတွေကကျမတို့အတွက်အလားအလာအကောင်းဆုံးလို့မြင်တယ်အစိုးရအနေနဲ့လည်းဒီအခုဆိုလို့ရှိရင်လည်းဒီ online shopping တွေဒီ cash ထက်စားလို့ရှိရင်ဒီ online transaction တွေဟာပိုပြီးတော့သုံးလာကြတာကိုမြင်ရတယ်ဆိုတော့ဒီ cashless ဖြစ်တဲ့ဒီသွားနေတဲ့ဒီ delivery တွေပါဆိုလို့ရှိရင်လည်းကျမတို့ကလူကိုယ်တိုင်ဘာမှလုပ်ဆရာမလိုပဲတဲ့ဟိုကိုယ့်ဟာကိုယ်ဒီဟို mobile phone လေးကိုအသုံးပြုပြီးအများကြီးလုံလာနိုင်တဲ့ဟိုဟာတွေ performance တွေမြင်လာတာကမြန်မာတိုင်းနိုင်ငံလုံးမှာတွေ့ရတယ်ပေါ့အဲ့တော့ကျွန်မအနေနဲ့ကတော့နေဆက် data တိုင်းသား data တွေမှာline မပွင့်သေးတဲ့နေရာတွေ line ပိတ်ခံထားတဲ့နေရာတွေဒါတွေမှာလည်းအစိုးရအနေနဲ့တူညီတဲ့အခွင့်အရေးတွေရဖို့အတွက်ဒီလုပ်ပေးနိုင်မယ်ဆိုလို့ရှိရင်ကျမတို့လူစွမ်းအားအရင်းမြစ်တွေကနေပြီးတော့ပဲကျမတို့ပြည်သူလူထုကပဲပြန်ပြီးတော့ဒီ2021ရဲ့တိုးတက်မှုအရှိန်အဟုန်ကိုတကယ့်ကို MSME တွေတိတိလေးတွေကနေတနိုင်တစ်ပိုင်းကနေပြီးတော့ငွေဖြစ်လွယ်တဲ့ဒီဘယ်သူမှမထိခိုက်တော့ငွေဖြစ်လွယ်တဲ့လုပ်ငန်းလေးတွေနဲ့သူတို့လုပ်သွားနိုင်မယ်လို့မျှော်လင့်တယ်ဒီအသစ်ဖွဲ့စည်းလိုက်တဲ့ဒီအစိုးရအသစ်ပြန်လည်ဖွဲ့စည်းတဲ့ဒီအစိုးရအနေနဲ့လည်းဒါဒီမိုကရေစီရဲ့ဒီရှေ့ဆောင်လမ်းပြအစိုးရတစ်ခုအနေနဲ့ပေါ့နော်ဒီဟိုနောက်တခြားသောဟိုနောင်ဖြစ်လာမဲ့ဒီနိုင်ငံရေးပါတီတွေနိုင်ငံရေးနယ်ပယ်တွေရောက်လာမဲ့ဒီနိုင်ငံရေးသမားတွေအတွက်ဒါစတန်ဒမူနာပြတဲ့ကောင်းသောဒီလောက်ရကောင်းနေတဲ့ဟိုဥဆောင်သားဖို့မျှော်လင့်တယ်အရက်သက်စစ်ဘက်ဆက်ဆက်ရေးတွေကိုလည်းပိုကောင်းလာအောင်နမူနာပြပြီးတော့ညှိနှိုင်းဆောင်ရွက်သွားဖို့အလားအလာတွေပေါ့နော်အခွင့်အလမ်းတွေဒါ fresh ဖြစ်နေတာအောင်နော်ပြန်လဲအစ်စ်ဟိုဖွဲ့စည်းတဲ့အစိုးရအဖွဲ့အစည်းနဲ့2000ပြီးခဲ့တဲ့ဒီ9နှစ်မှာအဆင်မပြေခဲ့တာတွေခဏဖယ်လိုက်ပြီးကိုကအခုဒီမှာပြန်ပြီးတော့ဟိုဒုတိယပြီးပြန်ဆမဲ့ဒီ period မှာဟိုသဘောထားကြီးကြီးစံနမူနာကောင်းပုံစံမျိုးနဲ့ဒီလမ်းပိတ်မချဘဲနဲ့ပေါ့နော်နောက်ပိုင်းဟိုဖြစ်လာမဲ့သူတွေအတွက်ကိုလည်းဒါရှေ့ဆောင်လမ်းပြနမူနာကောင်းတကယ်ဒီမိုကရေစီကိုအသက်သွင်းမဲ့အစိုးရတည်ရအနေနဲ့ပေါ်ထွန်းလာဖို့အတွက်တော့ဟိုမျှော်လင့်ပါတယ်ဟုတ
်ဟုတ်ကဲ့ခုန online ကိစ္စကတော့တကယ်ကိုဒါလူတွေကြားထဲမှာကျွန်တော်တို့ပါပြီး online ပုံစံပြင်လောက်ကြတာဟုတ်နော် mobile phone ကအိမ်မက်တော်မဲ့လို့မရတဲ့အချိန်တွေကနေပြီးတော့တက္ကသိုလ်မှာရောက်လာတာကနေပြီးတော့ဒီလက်ဖြားလေးမှာရင်အရာရာဖြစ်လာတာဆိုတော့ဒါကတော့တကယ်ကိုတိတ်ကိုကြီးမှ covid ကနေပြီးတော့ရတဲ့ထဲမှာတော့အကောင်းဆုံးဘယ်လိုခေါ်မလဲချက်ချက်လို့တော့ကျွန်တော်တို့ပြောလို့ရမှာခင်တယ်လူတွေက online နဲ့ပတ်သက်ပြီးတော့ပွင့်သွားတာပေါ့နော်ငကိုတို့က online ဆိုရင် Facebook လောက်တည်ရတာကနေပြီးတော့
ဟုတ်တယ်ရှင်
ဆိုတော့မကြည့်ပါရော2021မှာတိုးတက်မှုအကောင်မြင်ရဖို့အတွက်အကောင်ဆုံးမျှော်လင့်ထားတာပဲခဏများရှိပါသလဲ
ကျွန်မကတော့ဒီအခုလောလောဆယ်လေးဒီအဆိုးရဝင်ဆောင်မှုကဏ္ဍတွေနဲ့ပတ်သက်ပြီးတော့ဟိုသူတည်တနာလုပ်နေရလေရှိရောလေကျွန်မတော့ဒီ service delivery ပိုင်းပေါ့နော်အဆိုးရရဲ့service delivery အထူးသဖြင့်ကဒီ CP နဲ့ trade out the demuni SMA township level department even three win some movie up or we don't come on a melu nyolini palace or jamaru garden so yeah
one does yeah do we want them
John Yolina, John Yolina. Oh, the Soya Abdel Lema Gatu, Amyazong, the Lugare Hagati, Sipin Dayay, case out Nyazong Lugare, Manly Solution, Yenpin Dari, Sipin Dayay. Ayo, Dilumio Kisari, no Sipin Dayay, Akuka no Panga, the new Pinay Dangikoma, Shinjain Lajari, to the chance service delivery, Shinjain Lara, Manly Uchi, Yonamuna, your Shinjain Lara in Yaro. အဲ့ဒီလိုမျိုးစီမံပိုင်ရာရေးလိုမျိုးတွေရပို့ပြီးတော့အားကောင်းလာမယ်။နောက်ဒီtrail တွေကလည်းဒီဒီနေ့တိုင်းအစိုးရရဲ့အောက်ပေါ့နော်။အောက်ဆိုတော့ဒီဒီပြည်ထောင်စုအစိုးရအောက်ဒီနေ့တိုင်းအစိုးရအောက်ပြန်ဖြစ်သွားတဲ့အခါမှာတို့ရဲ့ဝန်ဆောင်မှုကိုစောင့်ကြည့်ရခံခံနေရတဲ့အများကြီးရှိလာပါတယ်။အဲရှိလာမယ်ပေါ့။ရှိလာမယ်ဆိုလို့ရှိရင်ဒီ service delivery ပိုင်းရာ
ညှော်လင့်နေအလားအလာကောင်းတယ်လို့လည်းကျွန်မထင်တယ်။ဟုတ်ကဲ့။ကျွန်တော်ဒီမတ်ကြီးပါရဲ့ဒီညှော်လင့်ချက်ပြည့်စုံဖို့ကျွန်တော်လည်းဆုတောင်းပါတယ်ဗျာ။ဘာလို့လဲဆိုတော့ကျွန်တော်တက်လုံးကခုနလိုအီးကိရိယာပိုင်းကပဲကျွန်တော်ရန်ကုန်ကအင်္ဂိစနဲ့ပတ်သက်ပြီးတော့ကျွန်တော်စီရင်အကြောင်းလေးကျွန်တော်သိလိုက်ရသေးတော့ဟုတ်ကဲ့။စိတ်ညစ်နေရတယ်ဗျာဒီကိစ္စကြီးကပြည့်စုံတာနေတတူပေါ့။ လားဆိုရင်မို့အကောင်ဆုံးစောင့်ကြည့်ရမယ့်ကိစ္စဆိုရင်ဟောဗာများရှိပါမယ်ခင်ဗျာ
ဟုတ်ကဲ့ဟိုဒါကတော့ကျမကတော့လေဟိုအစိုးရနဲ့တက်မလို့ကြားမှာဟိုဒီထက်လေစိမ့်နေတိုက်မှာအစိုးရဆုံးနေပေါ့နော်ရွေးကောက်ပွဲကာလမှာလည်းနေနိုင်ရရှိရေးအတွက်တော့နောက်ပြီးဒီရခိုင်ရွေးကောက်ပွဲလုပ်ပေးဖို့ကိစ္စတွေစတင်ဖြစ်ပေါ့နော်တော်တော်လေးအပြန်အလှန်ပုတ်ခတ်ပြောဆိုထားတာတွေကိုတွေ့ရတယ်ပေါ့နော်ဆိုတော့ဒီ2015လုံးကဟိုတာဖက်တလို့မျိုးတော့ဟိုဒီ2020 2021မှာတာဖက်တာတော့ကုန်စင်ချင်းတူတော့မှာမဟုတ်ဘူးပေါ့နော်ဟိုပြုံးပြုံးရွှင်ရွှင်နဲ့တာထွက်လာနိုင်ဖို့ကဟိုဒီ9နှစ်ကြာထဲမှာဖြစ်တက်ခဲ့တဲ့အနေအထားကိုကြည့်မယ်ဆိုလို့ရှိရင်ဟိုစက်ဆံရေးတွေကနည်းနည်းလေးဟိုဒါလူတိုင်းသိတယ်ဟိုကျင်းမာနေတဲ့အပိုင်းလေးတွေမြင်ရတာပေါ့ဆိုတော့ကျမတို့ကဟိုလေလက်တွေ့တကျပြောရမယ်ဆိုလို့ရှိရင်ကျမတို့နိုင်ငံရဲ့ဒီလွှတ်တော်ထဲမှာကဒီစစ်တပ်ကထိုင်နေတာရှိတာပေါ့နော်ဒီတက်မလို့ဒီ25ရာခိုင်နှုန်းရှိနေတယ်ဆိုတော့ဒီမြန်မာပြောရမယ်ဆိုရင်မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးတရားဥပဒေစိုးမိုးရေးငြိမ်းချမ်းရေးတည်ငြိမ်ရေးဟိုနေသက်လုံခြုံရေးဒါတွေအကုန်လုံးကစစ်တပ်နဲ့ပတ်သက်နေတာတွေပဲဖြစ်တယ်ပေါ့နော်ဆိုတော့ဒီဟိုကာလုံစည်းဝေးတွေနောက်ပြီးတော့ဒီတမရောနဲ့ဒီဟိုစစ်တပ်နဲ့ဒီအစိုးရအရက်သက်စစ်တပ်ဆက်ဆံရေးဒါတွေကလည်းဒါဒီမိုကရေစီစနစ်ပြီးခင်းစားပေါ်ထွန်းလာဖို့အတွက်ဒီ civil military relationship ကလည်းအရင်အဖေကတားတဲ့ကိစ္စဖြစ်တယ်ဆိုတော့အဲ့ကြောင့်ကျွန်တော်တို့ကဟိုကိုမျော်လင့်တာကိုဖြစ်စေခြင်းတာတည်ရမလားဒီဟိုဖွဲ့စည်းပုံအခြေခံဥပဒေရ25ရာခိုင်နှုန်းဟိုမရှိစီရေးဟိုမရှိခြင်းတာလို့ဟိုလွှတ်တော်ထဲမှာတက်မပါစေခြင်းတာလို့တန်းဖြီအုပ်ကြီးတန်းဖြီနဲ့ပတ်သက်တဲ့ကိစ္စတွေမှာလုံးဝစစ်တပ်ကဟိုဘေးနေဖို့ဆိုရဟာရီကလေဟိုမြန်မာနိုင်ငံရဲ့လက်ရှိအနေအထားအရကချက်ချင်းကြီးအလိုလုံးလို့မရအောင်လို့ကျွန်မအမိနဲ့တော့မြင်တယ်။ဆိုတော့အဲ့အတွက်ကြောင့်မလို့ဟိုဖြစ်နေတဲ့အနေအထားတစ်ခုမှာဖြည်းဖြည်းချင်းဘယ်လိုပုံစံမျိုးနဲ့ညီတိုင်းဆွေးနွေးရမလဲ dialogue culture ပေါ့နော်။ဒီစကားမပြောဘဲနေလို့မရအောင်ဒါပေမဲ့ဖြစ်နိုင်တဲ့ဟာတွေကို compromise လုပ်ဖို့လိုမယ်ပေါ့ကနှစ်ဖက်စလုံးမှာတောင်းရှိရလို့မြင်တယ်။ဆိုတော့ဒီနှစ်ဖက်ကြားကဆက်ဆံရေးကိုကျွန်မကတော့ဒါ
ဘူဘီကောင်းလာစေတယ်ဘူဘီတိုးတက်လာစေတယ်เนาะဆွဲထားလို့မှန်ပါတယ်ယူကောက်ပဲမတိုင်ခင်ဟိုဘက်တီပဲပြောကြတာလေအခုယူကောက်ပဲပြီးပြောကြဆိုကြတာလေရတော့စောင့်ကြည့်နေသူတွေအတွက်ကစိုးရင်စံအင်မတန်ကောင်းတဲ့ကိစ္စပါကျွန်တော်တို့လည်းမြန်မာရှိတဲ့လူတွေလည်းဒါကြည့်ပြီးတော့ရင်မနေရတာပါပဲဘာလို့လဲဆိုတော့ကျွန်တော်တို့တွေအိမ်မဆိုးတွေမက်ခဲ့ကြတဲ့ကာလမှာတိတ်မှမဝေးခဲ့သေးပါဘူးเนาะဆိုတော့မကြည့်ပါရောဘယ်ကိစ္စကစိုးရင်ဘူးအကောင်းဆုံးစောင့်ကြည့်ရမယ့်ကိစ္စလို့မြင်ထားပါတယ
်အထက်ကတော့ရခိုင်နေဟုတ်ရခိုင်ကိစ္စပါ
တ
ခိုင်ကိစ္စကဆိုရင်စရာအကောင်းဆုံးပဲအဲနောက်တစ်ခုကစီးပွားရေးအခြေအနေစီးပွားရေးအခြေအနေကကိုဗစ်ကြောင့်ပေါ့နော်ကိုဗစ်ကြောင့်စီးပွားရေးအခြေအနေဖြစ်တဲ့အခါစီးပွားရေးကျဆင်းတာတော်တော်လေးဟိုကအများကြီးခါကြတော့နောက်တစ်ခါကျမတို့က8ကိုတော်တော်များများကိုအခုနောက်ပိုင်း8ကိုမှီခိုလာရတဲ့အပိုင်းကြီးများလာပြီအဲ့ဒါလေးကျမစိုးရိမ်တာပေါ့ဒီ8တခြားနိုင်ငံတွေမှာကမ္ဘောဒီးယားတို့လို့လာလို့ဆိုတော့အိတ်ကိုအရင် dependent ဖြစ်သွားတဲ့ဟာမျိုးဖြစ်တော့မြန်မာပြည်ကိုအဲ့ဒီအိတ် โอ้ trap เด็บ trap บ่เนาะ debt trap เดวินมาไม่หาโอ้เลยสิทธิ์ปูราบ่เนาะไอ้อะမျိုးนี่ก็เฮาสิทธิ์ปูเสียยาก็ยาบ่าดิ
โ
อ้เฮาซู้ยิงซู้ยิงยาดิเฉยนี้ดิบ่เนาะยาทุทะเพียงก็ยะไข่บ่ยะไข่อ่ะซู้ยิงน่ะซู้มั้ย
มันมา user ICG กิซ่าก็เลยไม่ปีดีมันเป็ดติอูเสร็จตัวนี้มาสรแล้วดาดิเลเวลซู้ยิงเวสร้างจีอาในกิซ่าเลยเว้ยเราจะไปว่ามาสรเราจะ2020กูเลยเนเน่งงจีไปตัวบิ2021กูเลยเนเน่เราจะเหมี่ยวจีไปตัวဆိုတော့မကြည်စင်ကြီးအဲ့ဒီအခြေအနေတွေအခုပြောခဲ့ကြတာတွေကိုကျွန်တော်တို့စဉ်းစားပြီးတော့ပြေးကြည့်မယ်ညှော်ကြည့်မယ်ဆိုရင်2021ဒီမြန်မာနိုင်ငံအတွက်ဘယ်လိုခုနှစ်မျိုးများဖြစ်လာမယ်လို့ညွှန်မှန်းနိုင်ပါတယ်လေခင်ဗျာ
ဟုတ်ကဲ့ရှင်2021တတော့လေဟိုမြန်မာနိုင်ငံအတွက်ဒီနိုင်ငံတစ်ခုအနေနဲ့ဟိုဦးတည်ပြီးကြည့်ရမယ်ဆိုလို့ရှင်တော့အရင်ထူးခြားတဲ့ပြောင်းလဲမှုတွေရှိနေမယ်လို့ကျွန်မအနေနဲ့မမျှော်လင့်သေးဘူးဒါပေမဲ့ပြည်သူတွေအနေနဲ့ကြည့်မယ်ဆိုလို့ရှင်ပြည်သူလူထုကပဲအပြောင်းလဲကိုဥဆောင်သွားလိမ့်မယ်လို့မြင်ပါတယ်ဘာလို့လဲဆိုတော့တိုင်းမဒေသတွေမှာလည်းဒါစုလူငယ်စီးပွားရေးလုပ်ငန်းရှင်တွေပေါ်ထွက်လာဖို့အတွက်မြင်ပါတယ်အခြေအနေနဲ့လာရောညီထွေတဲ့စီးပွားရေးတည်ထွင်ကြံစည်မှုတွေလူထုကြားထဲမှာစံပစ်တည်ထွင်မှုတွေပြည်ရင်းဈေးကွက်ပေါ့နော်ပြည်ရင်းပြစ်ကိုအားပေးပါဆိုတဲ့အားမျိုးတွေပို့ပြီးတပတ်လည်လာလိမ့်မယ်လို့ညွှန်လင်းတယ်အခုဆိုရင်တော့မှကျမတို့တွေကအရင်တုန်းကလို City Map တို့ဘာတို့ကိုသွားတာမျိုးတွေမလုပ်တော့ဘဲနေတယ်ဒီ online ကနေ shopping လုပ်တယ်တော့ငငယ်တုန်းကလို့ပဲဒီရက်ွက်ချဲမှာခေါင်းရက်ပြတ်ထူဈေးတယ်ဒီကဒါဟိုရက်တကာရွာတကာလှည့်ပြီးတော့ဒါ light ရောင်းနဲ့ကောက်ချက်လေးရင်းချင်းမှုကပြန်ပြီးတော့ဒါဟိုဟုတ်ပေါ့တပတ်လေလာရပေါ့နော်ဆိုတော့ဟိုဒါတော့မှဒီ loud speaker နဲ့ဈေးအောင်လို့ဆိုပြီးစီပင်က light ထဲနာနေခံကြရသေးတယ်ပေါ့နော်ဒီကောင်းရဲ့ပြတ်ထိုးစေးတယ်လေဆိုတော့ဒီကျမအနေနဲ့မြင်တာကတော့အစိုးရကဒါဓာရီကိုစနစ်တကျနဲ့ဒီပြည်တွင်းထုတ်ကုန်တွေနောက်ပြီးတော့ဒီပြည်တွင်းမှာရှိတဲ့အောက်ခြေလူသန်းစားတွေရဲ့ဒီလူနေမှုပုံစံလေးတွေကိုစနစ်တကျဖြစ်လာစေဖို့မြင့်တင်ပေးမယ်သူတို့ရဲ့အယောင်ဝယ်လေးတွေအတွက်ကိုဟိုလောက်ကင်လာပေးမယ်ချမှတ်ပေးလာမယ်လို့ရှင်တော့လေကျမမြင်တာကတော့ဒီပြည်သူတွေကပဲ2021မှာအဓိကသူတို့ရဲ့စာဝတ်နေရေးကိုပြေးလဲအောင်ဖြည့်ရှင်းသွားကြလိမ့်မယ်လို့မြင်တယ်အစိုးရအနေနဲ့ကတော့သူကဒီ orientation ပေးတဲ့ခုနှစ်တစ်ခုဖြစ်နေပဲလို့မြင်တယ်လေဝန်ကြီးအစ်စ်တွေဝန်ထမ်းအချင်းချင်းအထာပြအောင်ဆက်ဆံရေးတည်ဆောက်တာတွေနောက် planning လုပ်ရတဲ့ဟာတွေကိုသူတို့ပို့ပြီးတော့ဟိုဥတီပြီးတော့တကယ်အကောင့်ထဲပေါ်ရတဲ့အပိုင်းမှာဒီကိုဗစ်ကလွဲပြီးကျန်တာတွေတိတ်ညံ့များဆက်ဆာသူတို့ reader တွေမှာမထားနိုင်လို့ထင်တယ်ဒါဒီစီးပွားရေးကတော့ဟုတ်တယ်ရေတူစီးပွားရေးပြန်ပြီးတော့ဟိုလူတွေနလန်ချလာနိုင်အောင်လုပ်ဖို့အတွက်ကြီးတော့ဒါအများကြီးဒါအစိုးရအနေနဲ့ကတော့ပြင်ဆင်တဲ့ဟိုစောင့်ရတဲ့အပိုင်းတွေရှိလာဖို့အတွက်ကိုမျှော်လင့်တယ်ဟိုပြီးခဲ့တဲ့9နှစ်ရဲ့သင်ခန်းစာတွေကိုယူပြီးတော့ဒီပို့ပြီးကောင်းတဲ့တောင်ပေါ်မြေတန်းကပြည်သူလူထုအပေါင်းလုံးကိုလွှမ်းခြုံတဲ့အစီအစဉ်တွေကိုချောက်မဲ့ရေးဆွဲနိုင်ဖို့အတွက်တော့ကျွန်မကမျှော်လင့်တယ်ကျွန်မအဖြစ်အစီအစဉ်ဆုံးကတော့ဒါစစ်တပ်နဲ့စကားများများပြောဆိုဆွေးနွေးဖို့မျှော်လင့်တယ်အပြန်အလှန်ညှိနှိုင်းဖို့မျှော်လင့်တယ်တော့ရင်းချမ်းရေးကိစ္စတွေဒီအိမ်ကြီးနာချင်းကိစ္စတွေမှာပေါ့နော်ဒီနေဆက်လုံခြုံရေးအပိုင်းတွေမှာတိုင်တိုင်မြင်မြင်နဲ့လုံချဖို့အတွက်ကိုစုတောင်းတယ်ကျမတို့နိုင်ငံမှာဒီဟိုလူတွေနောက်နောက်ပြီးပြောနေတဲ့အစိုးရနှစ်ခုဖြစ်နေတယ်ဆိုတဲ့အားမျိုးတွေကိုကျမတို့မကြားချင်ဘူးပေါ့နော်ဆိုတော့ဒီဟာဒီအရက်သားအစိုးရရဲ့အုပ်ချုပ်မှုအောက်မှာဒီရှိနေတဲ့စစ်တပ်နဲ့ဒီတပ်မတော်နဲ့သူတို့ဒီစကားများများပြောဆိုဆွေးနွေးညှိနှိုင်းမှုအတွက်ဟာကအရေးအကြီးကြီးတယ်ဆိုတော့ဒီလိုမျိုးလေးနဲ့2021ကိုကျွန်မသာတာထွက်ကောင်းမှုအတွက်ကိုကျွန်မပြောနေပါတယ်ရှင
်။ဟုတ်ကဲ့ခင်ဗျာ။မကြည့်ပါရေ2021ကမြန်မာနိုင်ငံအတွက်ဘယ်လိုခုနှစ်မျိုးဖြစ်လာမယ်လို့များညွှန်မှန်းနိုင်ပါတယ်ခင်ဗျာ
။2021ကတော့ဒီအစိုးရရဲ့ပထမဦးဆုံးအစာပြုံးနှစ်ဖြစ်သွားတာပေါ့နော်။အစာပြုံးနှစ်ဆိုတော့သူတို့ရဲ့အဂျင်ဒါကိုစပြီးတော့ရေးဆွဲမယ်အချိန်အဲကျမတို့အဲ့ဒါကိုမျှော်လင့်နေပေါ့အဂျန်ဒါမှာကအမျိုးစုံပါမှာပဲဘာလဲဆိုတော့အခုကငင်းချင်ရေးကိစ္စလေးပါမယ်အခုကတိုင်းရင်းသားတွေနဲ့စကားဆက်ပြောနေပြီဒီကိစ္စမျိုးတွေလည်းပါလာမယ်အဲနောက်တစ်ခုကစီးပွားရေးကိစ္စတွေပါမယ်ရခိုင်ကိစ္စတွေပါမယ်အဲ့တော့ဒီအစိုးရရဲ့အဂျန်ဒါဘယ်လိုသွားမလဲဘယ်လိုရွေ့မလဲသူ့ရဲ့ strategy ဘယ်လိုသွားမလဲနောက်တစ်ခုကခုန institutional culture ဟုတ်အစိုးရရဲ့ institutional culture ပြောင်းဖို့ကျမလည်းအဲ့ဒါကိုတိတ်ပြီးတော့ဖြစ်စေချင်တာပဲ institutional culture ပြဿနာအကြီးကျယ်ဖြစ်နေတာ哦အဲ့တော့အဲ့ဒါလေးကအစပေါ့နော်အဲ့တော့ဒီ agenda ကိုဘယ်လိုသွားမလဲဘယ်လိုရွေ့မလဲစတာဟာဒီ2021မှာတော့အဲ့ဒါကိုကျမတို့စပြီးတော့မြင်ရမှာပေါ့အဲ့ဒါတော့ပါပဲဟုတ်အဲဟိုနောက်တစ်ခုကတော့ခုနကိုဗစ်အခြေအနေနဲ့စီးပွားရေးအခြေအနေပေါ့နော်အဲ့ဒါကတော့ကျမတို့ကိုပြည်သူရင်းဆိုင်ရမယ့်အခြေအနေပေါ့
ကျွန်တော်တော့2021မှာလည်းကိုဗစ်ကပြတ်ပါစေလို့ကျွန်တော်ကကိုဗစ်ပြတ်တဲ့နှစ်တွေကျွန်တော်တို့မြင်ချင်တာ2021ကိုကိုဗစ်ကိုနေနဲ့ပေးထားလိုက်တည်တယ်2021နဲ့တော့ဟိုဘက်ကတော့မလာသေးတော့လို့ကျွန်တော်ပြောချင်တယ်ဆိုတော့ကျွန်တော်တို့မြင်ချင်တာပါပဲဟုတ်ကဲ့ပါဗျာအချိန်ပြေးပြီးတော့ပါဝင်ဆွေးနွေးပေးတဲ့ဒေါ်ကြည်ကြည်စိန်ဒေါ်ကြည်ပြချစ်စောနှူးစလုံးကို view အနေနဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါရှင
်ပါဝင်ဆွေးနွေးပေးရ
တာပါပါ moving forward together အဖွဲ့တည်ထောင်သူနဲ့ director ဒေါ်ကြည်ကြည်စိန်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကြံပေးဖြင့်လုပ်ကိုင်နေသူဒေါ်ကြည်ပြချစ်စောတို့ဆွေးနွေးသွားကြတာပါ COVID-19 ရေးပေါ်ခြင်းတွေကြောင့် view အစီအစဉ်တွေကိုယာယီများဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မိန့်မြန်းခန်းတွေကိုအင်္ဂါညတရက်လီလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA ပရိသတ်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးနှစ်သစ်မှာရေးပြဝေးပွားကျန်းမာချမ်းသာကြော်ရှင်ကြပါစေ။ကျွန်တော်ကြော်ကြသိမ့်ပါခင်ဗျာ။